ရာဇဝတ်မှုကျူးလွန်တယ်လို့မသိငါသူတွေကိုတရုတ်ပြည်မှာကြီးမှာအမှုရင်ဆိုင်နိုင်ဖို့ဟောင်ကောင်ကနေလွှဲပေးနိုင်မဲ့ဥပဒေကြမ်းကိုလွှတ်တော်မှာအတည်ပြုနိုင်ရေးဆက်လုပ်သွားမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကဒီကနေ့အခိုင်အမာပြောကြားလိုက်ပါတယ်။ဒီအစီအစဉ်ပေါ်ဟောင်ကောင်မှာအကြီးအကျယ်ဆန္ဒပြမှုတွေရှိနေပေမဲ့ဒီဥပဒေလိုအပ်တယ်လို့အုပ်ချုပ်ရေးမှူးကယ်ရီလမ်က ဒီအချိန်ကစနပြခဲ့ကြတာမှာအခုနှစ်ပိုင်းတွင်အတွင်းဟောင်ကောင်မှာအကြီးကျယ်ဆုံးစနပြပွဲကြီးဖြစ်ခဲ့ပါတယ်စနပြသူတသန်းလောက်ရှိတယ်လို့စီစဉ်သူတွေကပြောပါတယ်ဥပဒေကြမ်းပေါ်စန့်ကျင်ဝေဖန်နေတဲ့ဆိုင်းဘုတ်တွေအုပ်ချုပ်ရေးမှုနှုတ်ထွက်ပေးဖို့တောင်းဆိုတဲ့ဆိုင်းဘုတ်တွေကန်ဆောင်ပြီးစနပြခဲ့ကြတာပါဒီဥပဒေကြမ်းပေါ်လွှတ်တော်မှာဒုတိယအကြိမ်အခြေအတင်ဆွေးန ဲ့အခွင့်အရေးရမှာမဟုတ်ဘူးလို့လေးလာသူတွေကထောက်ပြပါတယ်။ဒီအစိုးရရဲ့အုပ်ချုပ်မှုလက်အောက်ပြန်ရောက်ပြီးတဲ့ကဟောင်ကောင်မှာဒီမိုကရေစီအခွင့်အရေးတွေတဖြည်းဖြည်းဆုံးရှုံးနေတယ်လို့အခွင့်အရေးလှုပ်ရှားသူတွေကပြောနေပါတယ်။